ရန်ကုန်မြို့ဗဟန်းမြို့နယ်ကဘိုးစိမ်းမန်းအားကစားကွင်းမှာဒီနေ့ကျင်းပတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ပုံမှန်436ပြင်ဆင်ရေးဟောပြောပွဲမှာဦးဝင်းချိုဦးမင်းစေရဘိုးကြီးဟောင်းနေမျိုးစင်နဲ့ကိုဝေလူတို့ကဥဆောင်ဟောပြောခဲ့ကြတာပါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူတွေလိုလားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပေါ်လာဖို့ပြည်ထောင်စုလွှတ်တော်မှနေရာအများစုရရှိထားသူတွေကပုံမှန်436ကိုပြင်ဆင်ရေးအစိုးတင်သွင်းပြီးထောက်ခံအားပေးဖို့88မျိုးဆက်ငញ្ញိုင်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကကိုမင်းစရာကဒီနေ့ဟောပြောပွဲမှာတောင်းဆိုလိုက်ပါတယ်
။ဒီကောင်စုတွေကပြည်သူတွေကရွေးချယ်ပေးလိုက်တဲ့အတွက်ကြောင့်မြန်မာရခိုင်စင်တာကဒီအချိန်မှာစွတ်စွတ်စည်းစည်းနဲ့နောက်ဆက်ဖွဲ့စည်းပုံခြေကောင်းမှုတွေကိုတကယ်ပြည်သူလိုလားသောပြည်သူတွေတကယ်နဲ့မျှော်မှန်းနေသောဖွဲ့စည်းပုံခြေကောင်းမှုတွေအစ်စ်ဖြစ်အောင်တမန်တော်အမတ်တွေရဲ့ပြည်ခိုင်ရုံးအမတ်တွေကိုကျွန်တော်အနည်းငယ်မြန်မာရခိုင်ပါတယ်။ဒီတကားခင်ဗျားတို့ကဲတဲ့ချိန်ကြီးလို့တော့ထဲပါပဲ436ပုံပွဲကိုအများဆုံးပြည်စည်အစိုးကိုတင်ပြီးတော့ထောက်ခံပေးခြင်းအဖြစ်ကဲဒီပါလို့
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436မှာပြဋ္ဌာန်းထားတာကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုကိုရရှိရမှာဖြစ်ပါတယ်။အဲ့ဒီလိုရရှိရဆိုရင်ဒုတိယဆင့်အနေနဲ့ပြည်လုံးကျဆန္ဒခိုင်ပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထောက်ဝကျော်ဆန္ဒမဲနဲ့ပြင်ဆင်ရမယ်လို့သတ်မှတ်ထားပါတယ်။အဲ့ဒီလိုခတ်ခဲတာကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေဟာကမ္ဘာမှာပြင်ရအခက်ဆုံးအခြေခံဥပဒေဖြစ်တယ်လို့လည်းပြောကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးသက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းတို့ကလည်း2008ဖွဲ့စည်းပုံမှာပုံမှန်436ကိုပြင်ဆင်နိုင်အောင်ငြိမ်းချမ်းစွာကြိုးပမ်းသွားမယ်လို့ပူးရဲကြေညာချက်ထုတ်ပြန်ထားပါတယ်။ဒီနေ့ဟောပြောပွဲမှာရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်အဖွဲ့ကကိုဝေလူကဒီမိုကရေစီနဲ့လူ့ခွင့်ရေးတွေများရှိသေးရင်တော့တရားဥပဒေအောက်မှာတန်းတူညီမျှခွင့်တွေရရှိသင့်ကြောင်းအခုလိုပြောခဲ့ပါလေ
။တို့နိုင်ငံသားတွေဟာနိုင်ငံသားအခွင့်အရေးဆိုတာတော့စံတော်ဝါဝါနဲ့ရှားဖို့ကြိုးစားနေကြတော့ပေါ့။ကျွန်တော်တို့နိုင်ငံအတွက်ဒီမိုကရေစီမပေးနိုင်သေးဘူး။အသက်900ရောမဖယ်နိုင်သေးဘူး။နောက်ဆုံးတရားရင်တော့ရှိုးမယ်။ကျွန်တော်လက်ခံပါတယ်။ကျွန်တော်တို့ပြည်သူလူထုကိုတစ်ချက်ပဲပေးပါ။ပရမချက်တရားဥပဒေတန်းတူညီမျှခွင့်ကျွန်တော်တို့ကိုပေးပါ။နှစ်ကျွန်တော်တို့နိုင်ငံဒီမိုကရေစီစစ်စစ်အသွင်ပြောင်းနိုင်ဖို့ခုန်တဲ့ပြည်သူလူထုနဲ့အခွန်အစားအစိုးရရဲ့အားမှာအမျိုးသားယဉ်ကျေးစိတ်ရဲ့အရင်ဆက်လုပ်ပေးပါ။
ဟောပြောပွဲမှာဦးဆောင်ဆွေးနွေးသူနောက်တဦးဖြစ်တဲ့ဗိုလ်ကြီးဟောင်းနေမျိုးစင်က2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူဆန္ဒနဲ့အညီနိုင်ငံခေါင်းဆောင်တွေအနေနဲ့စေတနာမှန်မှန်နဲ့ဆောင်ရွက်ပေးဖို့တိုက်တွန်းပြောကြားခဲ့ပါလေ
။ပြည်သူယုံကြည်ဦးဆောင်မှုမရဘဲနဲ့စစ်မိတ်စစ်အာဏာတနပ်ပြောင်းကထွက်တဲ့အရာတွေနဲ့တိုင်းပြည်ကိုတိဆောက်လို့မရပါဘူး။တရုတ်အာကိုပြီးလှုပ်လှော်ရတော့မာမမဟုတ်ဖို့ပဲရှိပါတယ်။ကျွန်တော်ပြည်သူလူထုအာကိုခံနေလို့တဲ့ခေါင်းဆောင်မှုတွေရှိဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်။ပြည်သူအသံကိုနာခံမဲ့လွတ်တော်ဆိုတာကြီးပြည်သူအသံကိုတကယ်နာခံပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအမြန်ဆုံးပြင်ဆင်ပါနေမိုးနေတဲ့ကျွန်တော်တို့အနာဂတ်တွေကိုကဲဆယ်ပါ။ဒါမဲ့မျိုးဆက်သစ်တွေအတွက်မဖြစ်မနေအရေးတကြီးတိဆောက်ပဲ့ပြင်ပေးရမယ့်အခြေအနေတွေကိုအမြန်ဆုံးခေါင်းဆောင်မှုစစ်စစ်စေတနာမှန်မှန်နဲ့တိဆောက်ပေးပါလို့ပန်ချိုင်းနဲ့ကျွန်တော်ညီကိုချုပ်ပါတ
ယ်။မြန်မာပြည်သူတွေအနေနဲ့လွတ်လပ်ခြင်းတရားမျှတခြင်းနဲ့တန်းတူညီမျှခြင်းတွေရရှိဖို့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမှာအထောက်အကူဖြစ်ဖို့အတွက်နိုင်ငံတော်သမ္မတတပ်မတော်ကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွှတ်တော်နာယကနဲ့ဒေါ်စန်းစုကြည်စတဲ့ကြီးလက်ကြီးတို့ဆောင်ဆွေးနွေးမှုကိုဆောင်ရွက်ဖို့လိုအပ်ကြောင်းလယ်သမားရေးဆောင်ရွက်နေတဲ့ဦးဝင်းချိုကပြောပါလေ
။အကယ်၍များငြိမ်းငြိမ်းချမ်းချမ်းနဲ့ပြင်ရင်သာမှန်ရင်ပုံမှန်436ကိုပြင်ဆင်ပေးပါပြည်သူတွေအနေနဲ့ကိုယ်စလဲလွှဲအပ်ဖို့လိုအပ်တယ်ဆိုရင်လက်ရှိအချိန်မှာလဲအများစုတောင်းဆိုထားတဲ့တမတော်ရဲ့ကိုယ်စလဲလွတ်တော်ရဲ့ကိုယ်စလဲအုပ်ချုပ်ရေးအာဏာပိုင်တွေရဲ့ကိုယ်စလဲကျွန်တော်တို့ပြည်သူတွေရဲ့ကိုယ်စလဲကြီးလေကြီးတွေ့ဆုံညှိနှိုင်းပြီးပုံမှန်436ကိုပြင်ဆင်ဖို့အမြန်ဆုံးလုပ်ပေးကြပါလို့တောင်းဆိုရင်ကျွန်တော်ဒီကုန်းချုပ်လိုက်ပြရပါမယ
်။ပိုသိမ်းမအကသာကွင်းမှာဒီနေ့ကျင်းပတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 436 ပြင်ဆင်ရေးဟောပြောပွဲကိုရွှေညဝါဆရာတော်အရှင်ပညာတိဟကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတဝင်းလွှာပေးပို့ခဲ့ပါတယ်။အဲ့ဒီတဝင်းလွှာမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပုံမကောင်းမွန်တဲ့ဥပဒေဖြစ်လာအောင်စိတ်ကောင်းစေတနာကောင်းထားပြီးပြင်ဆင်ဖို့အချိန်တန်နေပြီးဖြစ်ကြောင်းတိုက်တွန်းထားပါတယ်ခင်ဗျာ။